11 Media Group ကတရင်မ3ဦးကိုပုံမှန်905ခါခွေနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရကဖမ်းဆီးတရားစွဲဆိုထားတဲ့လို့ရပေါ်နိုင်ငံတကာသတင်းမီဒီယာအဖွဲ့တွေကပြင်းပြင်းထန်ထန်တောင်းကပ်ပြီးအ мян ဆုံးပြန်လွတ်ပေးဖို့တောင်းဆိုကြပါတယ်။11 Media Group ရဲ့ Editor ချုပ်တာဝန်ခံ Editor နဲ့သတင်းတောက်ချုပ်တို့ကိုမနေ့ဗုဒ္ဓနေ့ကတာမွေမြို့နယ်တရားရုံးမှာရုံးထုတ်ဆွဲချက်တင်ပြီးတဲ့နောက်အင်းစင်အချင်းတောင်မှာလက်ရှိထိန်းသိမ်းထားပါတယ်။နိုင်ရင်ချင်းနိုင်ကအပြည့်စုံပြောပြပါမယ်။
အင်းစိန်အချင်းထောင်မှာထိမ့်သိမ်းခံထားရတဲ့11အပတ်စဉ်ကြားနဲ့ Editor ချုပ်ကိုကျော်ဇော်လင်းတာဝန်ခံ Editor ကိုနရီမင်းနဲ့သတင်းထောက်ချုပ်ကိုဖြိုးဝေဝင်းတို့သုံးဦးချက်ချင်းလွှတ်ပေးဖို့ IPI, CPJ, RSF အပါအဝင်အခြားနိုင်ငံတကာသတင်းမီဒီယာအဖွဲ့တွေကမနေ့ကဝိုင်းဝန်းတောင်းဆိုလိုက်ပြီးသတင်းသမားတွေကိုဖိနှိပ်တဲ့မြန်မာအစိုးရရဲ့လှုပ်ရက်ကိုလည်းရှုံချဝေဖန်ခဲ့ကြပါတယ်။ကမ္ဘာသတင်းမီဒီယာအဖွဲ့ကြီးဖြစ်တဲ့ International Press Institute IPI ကမြန်မာနိုင်ငံမှာသတင်းသမား၃ကိုထပ်ပြီးဖမ်းဆီးခံရမှုကိုရှုံချကြောင်းနဲ့ချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုကြောင်းဗုဒ္ဓဘုနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။11 Media သတင်းသမားတွေကိုဖမ်းဆီးမှုဟာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုစော်ကားနှောက်ယှက်တဲ့လုပ်ရည်ဖြစ်ပြီးဒီမိုကရေစီကိုယုံကြည်မှုမရှိတဲ့အာဏာရှင်ဆန်တဲ့အစိုးရအသွင်သဏ္ဍာန်နဲ့ပိုးပြီးနှီးဆက်လာနေတယ်လို့ IPI မူဝါဒရေးဆိုင်ရာအကြီးအကဲ Ravi Prasad ကပြောပါတယ်။အလားတူဗြိတိရှ်ကိုလိုနီလက်အောက်ပြဋ္ဌာန်းခဲ့တဲ့ဥပဒေတစ်ခုဖြစ်တဲ့ပုံမှန်905ခါခွဲကိုအသုံးပြုပြီးလွတ်လပ်တဲ့သတင်းသမားတွေကိုအတန်တိတ်အောင်ဖိနှိပ်တာဟာမြန်မာနိုင်ငံဟာဒီမိုကရေစီအသွင်ကူးပြောင်းနေပါတယ်ဆိုတဲ့ဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုချက်ကိုထိခိုက်စေကြောင်းနယူးယောက်ခြေဆိုင် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီလက်ထောက်အမှုဆောင်ညွှန်ကြားရေးမှူးရောဘတ်မဟာနီကပြောပါတယ်အောက်တိုဘာလ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ RSF ရဲ့ကြေညာချက်မှာတော့ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတယ်ဆိုတဲ့မြန်မာနိုင်ငံမှာမိမိအလုပ်မိမိလုပ်ကြတဲ့သတင်းတောက်တွေကိုဖမ်းဆီးအရေးယူတယ်ဆိုတာလက်ခံနိုင်စရာမရှိဘူးလို့ဖော်ပြထားပါတယ်။အခုလိုမြန်မာနိုင်ငံမှာသတင်းမီဒီယာအပေါ်အစိုးရရဲ့ဝင်ရောက်ဆွတ်ဖက်မှုမျိုးဟာတရားဥပဒေစိုးမိုးရေးနဲ့ပိုးပြီးအလန်းဝေးစေတဲ့လုပ်ရဖြစ်တယ်လို့သတင်းလွတ်လပ်ခွင့်ကိုလည်းမလေးစားရရောက်တယ်လို့ RSF ရဲ့ကြေညာချက်ကဆိုပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့သူ့ရဲ့ဂျပန်နိုင်ငံခီးစဉ်အတွင်း NHK သတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တွေပိုပြီးရှိလာနေတယ်လို့သူ့အနေနဲ့ယူဆကြောင်းပြောခဲ့တာပါ။ဒါပေမဲ့လည်းသူဦးဆောင်တဲ့ NLD အစိုးရလက်ထက်မှာ Writers သတင်းတောက်နှစ်ယောက်ကိုနှိရှေထောင်တန်းအပြစ်ပေးလိုက်တာအပါအဝင်သတင်းမီဒီယာတွေပေါ်ဖိနှိပ်မှုဟာအရင်စစ်အစိုးရလက်ထက်တွေတုန်းကလိုဖြစ်နေတာကို RSF အဖွဲ့ရဲ့အာရှပစိဖိတ်ရေးရာအကြီးအကဲဟောင်းလည်းဖြစ်လက်ရှိပြင်သစ်အခြေစိုက်သတင်းမီဒီယာလွတ်လပ်ခွင့်အရေးဆောင်ရွက်နေတဲ့ Watchdogs and List အဖွဲ့ကိုတီထောင်သူလည်းဖြစ်တဲ့ Benjamin Ismay ကတုံ့တက်ပါတယ
် I don't think Aung San Suu Kyi is very much concerned aboutcurtailing of press freedom and freedom of expression in the country that's a big issue
ဒေါ်ဆန်းစုကြည်အနေနဲ့သူ့နိုင်ငံမှာသတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆို권ထိချုပ်ခံရတာကိုတိတ်ဆိုးရပုံမရဘူးလို့ကျွန်တော်ထင်ပါတယ်ဒါဟာအရေးကြီးပါတယ်သူ့အနေနဲ့ဒီလိုအခြေအနေမျိုးနဲ့ပတ်သက်လို့ပိုပြီးကူးဆိုက်ဖို့အပြင်ပိုပြီးဆိုးရမကိန်းဖြစ်တင်ပါတယ်အထူးသဖြင့်သူ့နေရင်အကျေကျုပ်ချခံခဲ့ရစဉ်ကသူ့ပြောစကားအရာရေဒီယိုတစ်လုံးကိုအားကိုးပြီးသူ့ပြင်ပကဘာနဲ့တခုတည်းသောအဆက်အသွယ်အဖြစ်နားထောင်ခဲ့ရတယ်ဆိုတဲ့အချက်ကိုသူမမေ့သင့်ပါဘူး။ဒါကိုသူမေ့သွားတယ်ဆိုတာကတိတ်ကိုဝမ်းနေစရာဖြစ်ပါတယ
်။ရန်ကုန်တိုင်းအစိုးရရဲ့စီမံဘဏ္ဍာဝန်ကြီးဦးမြင့်တောင်းနဲ့ဆက်ဆက်နေတဲ့အစုရှယ်ယာကိစ္စတွေနဲ့ပတ်သက်လို့စုံစမ်းဖော်ပြခဲ့တဲ့11 Media သတင်းဆောင်မကိုမမှန်မကန်ရေးသားခဲ့တဲ့ဆိုပြီးရန်ကုန်တိုင်းအစိုးရဘက်ကအက်ဒီတာချုပ်တာဝန်ခံအက်ဒီတာနဲ့သတင်းတောက်ချုပ်တို့ကိုမနေ့ကဖမ်းဆီးပြီးပုံမှန်905ခါခွေနဲ့တရားစွဲခဲ့တာပါ။ဒီအပေါ်မှာဟောင်ကောင်အခြေစိုက်AHRC အာရှလူခွင့်ရေးဆိုင်ရာကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွေဦးရဲ့အမြင်ကတော့
ဒီနိုင်ငံတော်အစိုးရကိုကြီးညိုပြည့်စုံအောင်ဒါမှမဟုတ်များပြည်သူတွေကနေပြီးတော့မဟုတ်မမှန်တဲ့နေကိုချင်းအောင်မှာဖြစ်ပြီးတော့ကြောင်းလန့်စီလောက်အောင်အကြံနဲ့ပြုမှုတွေဆိုရင်တော့ဒါငါခခွေးနဲ့ရေးယူနိုင်တယ်လို့ဆိုတော့အမှန်ကတော့အစိုးရတရားရဲ့လုပ်ကိုင်ဆောင်ရွက်ပုံလားမနဲ့မားရဲဆိုတာကိုထောက်ပြတော့တင်းသမားကြီးရဲ့အလုပ်လေအဲဒီဥစ္စာကတော့တင်းစာနဲ့ဒီနေ့ရဲ့လုပ်ငန်းတာဝန်ဒါကြောင့်လည်းသူတို့စရုပ်ထားမှနိုင်အနေနဲ့ထားတာပေါ့ဗျာ
အခုလိုမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကြောင့်သတင်းမီဒီယာလွတ်လပ်ခွင့်အဆင့်တန်းထက်မှန်ကြာဆင်းနိုင်တဲ့အလားအလာတွေရှိနေတယ်လို့ RSS အဖွဲ့ရဲ့အောက်တိုဘာလ3ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာတတိပေးထားပါတယ်ရှင်